စီးရီးယားမှာအဆက်ပြုတ်ကျသွားတာဟာတရားမျှတမှုအခြေခံဖြစ်ပြီးတော့နှစ်ပေါင်းများစွာမျက်နှာခံစားခဲ့ကြရတဲ့စီးရီးယားပြည်သူတွေအတွက်သမိုင်းတွင်မဲ့အခွင့်အလမ်းဖြစ်တယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်စီးရီးယားနိုင်ငံကိုကောင်းမွန်တဲ့အနာဂတ်တည်ဆောက်ဖို့ခွင့်အလမ်းရှိတယ်လို့လက်တလောအခြေအနေဟာမတိကျမှုတွေနဲ့အနေရရှိတဲ့ခိုက်တံလည်းဖြစ်တယ်လို့ဆိုပါတယ်စီးရီးယားပြည်သူအလုံးကိုကိုးစားပြုမဲ့ဖွဲ့စည်းပုံတည်တဲ့ဆူရတ်တဲ့ပေါ်လာရေးဟာစီးရီးယားလူထုကိုယ်တိုင်ပဲဆုံးဖြတ်ရမှာဖြစ်ပြီးတော့အမေရိကန်ပြည်သူအနေနဲ့ကတော့လူသားချင်းစာနာကူညီမှုတွေနဲ့တတ်နိုင်သလောက်ကူညီသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။လူခဲ့ဆင်းနှစ်ခရဲကစီးရီးယားမြို့တော်မှာပျောက်ဆုံးနေတဲ့အမေရိကန်သတင်းတောက်အော့စတင်တီးယပ်စ်အသက်ရှင်ရှိနေတယ်လို့အမေရိကန်စွာကဘကယူဆထားပြီးတော့သူ့ကိုနေရာပြန်ခေါ်ဖို့ဆောင်ရွက်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တချင်တဲ့မှာတော့စီးရီးယားနိုင်ငံမှာအကြမ်းဖက်မှုတွေကိုရှောင်ပြီးတော့ညီသက်အေးချမ်းမှုရှိစေဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ဆလင်းနှစ်ပြည်သူစစ်ဖြစ်ပြီးတော့အာဏာရှင်စွာပြုတ်ကျသွားတဲ့နောက်စီးရီးယားလူထုအနေနဲ့တည်ငြိမ်ပြီးတော့ငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်ဖို့သမိုင်းတွင်မဲ့အခွင့်အလမ်းရှိလာပြီလို့လည်းကုလသမဂ္ဂတွင်းမှုချုပ်ကပြောပါတယ်။